ကြာသပတေးနေ့နေနဲ့ခင် VA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတော့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီခေါင်းဆောင်ပိုင်းအပါအဝင်ရခိုင်လူထုကျန်းမာရေးလှုပ်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ ALP ပါတီကမနေ့ဗုဒ္ဓဘူးနေ့ကတောင်းဆိုလိုက်တဲ့အကြောင်းနှားဆင်ရမှာပါအခုလိုရခိုင်ဖွဲ့ချင်းချင်းပြန်ပေးဆွဲခေါ်ဆောင်သွားတဲ့လုပ်ရဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့အေးအေးအဖွဲ့ဘက်ကတရားဝင်သတင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင်ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့လိုယူဆရသူတွေရဲ့ဖမ်းဆီးခေါ်ဆောင်မှုခံရတဲ့အဖြစ်အပျက်တွေတဖြည်းဖြည်းများလာနေချိန်မှာပုံနှကျွန်းဒေသမှာရှိနေတဲ့ ALP တွဲဘက်အတွင်းမှုတစ်ခိုင်အောင်စိုးတန်းအပါအဝင်ဆက်ဆံရေးယုံဝန်တန်းခိုင်ထင်းနဲ့ရခိုင်လူထုကျန်းမာရေးလှုပ်သားအဖွဲ့ဝင်၃ဦးကိုဩဂုတ်လ၁၀ရက်နေ့ကမေးမြန်းစရာရှိလို့ဆိုပြီး AA အဖွဲ့ဝင်တချို့ခေါ်ဆောင်သွားခဲ့ကြောင်း ALP ပါတီပြောခွင့်ရဗိုလ်မှူးကြီးခိုင်စောများက VOA ကိုပြောပါရယ
်ကျွန်တော်တို့အတွင်းရမွန်ကသူ့ရဲ့အင်ကအဲ့ဒီမှာပဲအဲ့ဒီပုံနှောင်းကျောင်းမျိုးနဲ့အဲမြောက်ကြီးရွာနာမှာသူ့အင်ရှိရယ်ဆရာမသူ့အင်ရှိသောကကျွန်တော်တို့ရေးဖို့တွေနဲ့ဆင်းမှုတွေကိုသူကအဲ့ဒီကိုခေါ်တယ်ခေါ်တော့ကကျွန်တော်တို့ဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ပါတီကဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်တို့ဒုစရဥစည်းချုပ်လည်းပါတော့အဲ့ဒီမှာအတွင်းရုံမှုနဲ့တွေးတယ်တွေးပြီးအဲ့ဒီမှာထမစကားပြောကြတယ်ပြောပြီးရယ်ထမရပါတီစားပြီးလို့ရှိရင်သူတို့ကညနေပိုင်းကွန်းမရှိဘူးကွန်းဝေဖို့ထွက်တော့တော့ကအဲ့ဒီမှာအကွင့်မှာပေါ့အကန့်ရအကွင့်မှာနေပြီးသားဆိုင်ကအက်ဆီဒန့်ဖြစ်ပြီးအဲ့ဒီမှာရေးဖို့တရားကတော့တန်ရတော့တယ်တရားကတော့ကဆုံးသွားတယ်ကျွန်တော်ကအဲ့ဒီရေးဖို့ကိုတည်သွားတဲ့ရေးဖို့ကိုတကြွဖို့အတွက်ရွာသားတွေကိုကျွန်တော်ကအကူအညီတောက်တယ်အဲ့ဒီကရွာကအောက်ချုပ်ရေးမှုကိုအကူအညီတောက်တော့ကရွာကအောက်ချုပ်ရေးမှုကရပါတယ်ဒီနေရာမှာပဲတကြွလို့ရှိရင်လေအဆင်ပြေပါတယ်ဆိုပြီးရွာအောက်ချုပ်ရေးမှုကပြောလို့ကျွန်တော်ကောက်ဆောင်တွေကကျွန်တော်ကိုအကြောက်ကြတော့ကကျွန်တော်ကိုယ်တိုင်ပဲအဲ့ဒီနေရာကိုသွားလိုက်ပြီးတယ်သွားပြီးကျွန်တော်ရေးဖို့တွေကအဲ့ဒီမှာတန်းကြွလိုက်တယ်တန်းကြွလို့ကျွန်တော်တကြွလို့ပြီးလို့ကျွန်တော်ပြန်လာတော့ကဟုတ်မှနောက်မှကြံသေးတဲ့အတွင်းရေးမှုရယ်နောက်ပြီးရေးဖို့တွေတချို့ရယ်သူတို့ကဖန်စီခေါ်ဆောင်သွားတယ်လို့ကျွန်တော်တို့အဲ့လိုသိရနေဆရာမအ
ေးအေးဖန်စီခေါ်ဆောင်သွားတယ်ဆိုတာဟိုအသေးချာဘာကြောင့်သိရလဲ
ဟုတ်ကဲ့သိရတယ်ဆရာမဘာဖြစ်လို့လဲဆိုလိုက်လို့ရှိရင်ကျွန်တော်တို့အတုပရှာတဲ့နေရာအထိတကြွတဲ့နေရာအထိသူတို့ရေးဖို့တရားကပါတယ်ဆရာမကျွန်တော်တွေ့လိုက်တယ်သူတို့အက်ဒီရှင်ကဘာမှမလုပ်ဘူးကျွန်တော်တို့ကိုအဲကျွန်တော်ပြန်လို့လေလာတယ်လာပြီးမှပဲကျွန်တော်အဲ့ဒီအတူတူအကုန်လုံးပြန်လာကြတယ်ပြန်လာပြီးကျွန်တော်အတွင်းရေးမုံအိမ်ကိုရောက်တယ်ရောက်ပြီးကျွန်တော်အတွင်းရေးမုံကတော့အဲ့ဒီမှာကြံခဲ့တယ်ကျွန်တော်ကတော့ကဒီကိုကျွန်တော်ပြန်လာတယ်ပြန်လာတော့ကကျွန်တော်ပြန်လာလူကတော့ဘာမှမဖြစ်ဘူးကြံခဲ့တဲ့လူတွေကိုသူတို့ဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဆရာမအဲတက္ကစီသမားကလည်းသူပြောပါတယ်တက္ကစီသမားကလည်းဖမ်းသွားတဲ့ဥစ္စာအေးပါသူတို့ကတည်းကကျွန်တော်အေးမင်းများစိတ်ဆစ်စရာရှိလို့ကျွန်တော်ခေါ်ရပါဆိုပြီးတော့ခေါ်တော့တယ်လို့ပြောတယ်သူကတက္ကစီသမားကလည်း
အဲ့တော့အဲ့လိုဖန်စီခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ကဘလို့ထင်ပါလဲရှင
်။ဆရာမအဲ့ဒီကိစ္စနဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီတစ်ကြိမ်တော့မဟုတ်ပါဘူး။နှစ်ကြိမ်သုံးကြိမ်ရှိပါပြီ။အဲ့လိုသူတို့လုပ်နေတဲ့ဥစ္စာကလေ။အဲ့ဒါကြောင့်ဆရာမလည်းအဲ့ဒါဘာကြောင့်ခေါ်သွားလဲဆိုတော့လို့ရှိရင်သူတို့ပဲသိနေလို့ကျွန်တော်ထင်တယ
်။ခုလိုဖန်စီခေါ်ဆောင်သွားတဲ့ပတ်သက်ပြီးအာဏာပိုင်တို့အကြောင်းကြားလာသူတို့လွတ်မြောက်ရေးအတွက်ကဘလို့နီးလန်းနေနဲ့ဟိုလှုပ်ဆောင်လို့ရလဲ
။ကျွန်တော်က NC လက်မဲ့ထုတ်လိုက်တဲ့ဇာတ်နဲ့ကျွန်တော်ပြေသွားထဲမှာတချို့ရောက်နေတယ်။တချို့ကနေဆဲမှာတချို့ရှိရယ်။လက်နောက်ကိုင်းနဲ့တချို့ရှိနေတယ်။အခုပြေသွားထဲမှာရှိနေတဲ့လူတွေကိုအခုကသူတို့ကဖမ်းတော့ရလေ။ပြေသွားထဲမှာရှိနေဆိုတော့ကအောက်ချုပ်ရေးအာဏာကအစိုးရလက်ထက်မှာပြည်ရှိတယ်ဆရာမ။အဲ့ဒီအစိုးရလက်အောက်ချုပ်တဲ့နေရာထဲမှာကျွန်တော်တနက်မကြိုက်ဖြစ်နေတဲ့လူကိုဖမ်းတော့လို့ရှိရတော့ကအစိုးရနဲ့တက်မတော်မှာတော့တာဝန်ရှိရလို့တော့ပြောလို့ရတော့ဆရာမရေ။ဟောအဲ့အကြောက်တော့ကြောက်ထားပြီဆရာမရေသူတို့ကလည်းတက်မတော်ကိုလေ
။သူတို့အားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းလဲပုံမှုကြီးခိုင်စောများကပြောပါရယ်။အေးအဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ VOA ကအေးအဖွဲ့တာဝန်ရှိသူတွေကိုအကြိမ်ကြိမ်စ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဟာအရင်ကလက်နက်ကိုင်အဖွဲ့အနေနဲ့နေဆက်မှာအခြေဆိုင်လှုပ်ရှားခဲ့ပြီး2015မှာ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးပြည်ရင်းကို2012ခုနှစ်ခရဲကဝင်ရောက်လာခဲ့တာပါ။ဒါပေမဲ့လက်ရှိ ALP တပ်ဖွဲ့တချို့ကတော့အိန္ဒိယနဲ့ထိုင်းနယ်စပ်မှာအခြေဆိုင်လှုပ်ရှားနေဆဲရှိပါရဲ့ရှင်။